Riders သတင်းတောင်နှစ်ယောက်ကိုပြန်လွှတ်ဖို့နဲ့ Rohingya ဒုက္ခသည်တွေဘေးကင်းစွာနှစ်ရက်ပြည်နာရေးကိုတိုက်တွန်းတောင်းဆိုချက်တွေပါဝင်တဲ့ဆုံးဖြတ်ချက်တစ်ရက်ကို American အထက်လွှတ်တော်မှပြီးခဲ့တဲ့သတင်းဘက်ကတင်သွင်းခဲ့ပါတယ်။ American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Todd Young နဲ့ Democrat အထက်လွှတ်တော်အမတ် Jeff Merkley တို့ဥဆောင်ပြီးတော့ American ပါတီကြီးနှစ်ရက်လုံးကလွှတ်တော်အမတ်20ကျော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တစ်ရက်ကိုတင်သွင်းတာပါ။ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတာဟာမြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရာဇဝဲမှုတွေကိုဖုံးကွယ်ထားတဲ့သဘောတက်ရောက်နေတယ်လို့အထက်လွှတ်တော်အမတ်ရန်ကသူ့ရဲ့ညင်ညာချက်မှာဖော်ပြခဲ့ပါတယ်။ Rohingya တွေအပေါ်ကျူးလွန်တဲ့ရာဇဝဲမှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ထွက်ပြေးနေရတဲ့ Rohingya ဒုက္ခသည်တွေနေရပြန်ရေးကိုဒီဆုံးဖြတ်ချက်မူကြမ်းမှာတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဒီရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ Rohingya တွေအပေါ်ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုဒါမှမဟုတ်လူသားစုအပေါ်ကျူးလွန်တဲ့ရာဇဝဲမှုမြောက်မမြောက်ဆိုတာကိုဆုံးဖြတ်ဖို့ကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းထားပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်ဒီစစ်ဖက်အကြီးတန်းတာဝန်ရှိသူတွေကိုပြစ်မှတ်အရေးယူဖို့လည်းဆုံးဖြတ်ချက်မူကြမ်းနဲ့မှတောင်းဆိုထားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြစ်ဒဏ်ခတ်ဖို့ရည်ရွယ်တဲ့အရင်ဥပဒေကြမ်းတွေကိုတော့အထက်လွှတ်တော်လူများစုကောင်းဆောင်မစ်မကော်နော်ကခွင့်မပြုခဲ့တာကြောင့်အယားမတင်ဖြစ်ခဲ့တာတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာဒီအရသာကောင်းဆောင်ဒေါအောင်ဆန်းစုကြည်သာလျှင်မြန်မာနိုင်ငံအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်ပြီးတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့နှိပ်စက်မှုနဲ့ပတ်သက်လို့သူ့အပေါ်မှာအပြစ်တင်နေလို့အကျိုးထူးလာမှာမဟုတ်ဘူးလို့အထက်လွှတ်တော်ကောင်းဆောင်မစ်မကော်နော်ကအရင်တုန်းကမှတ်ချက်ပေးပြောခဲ့ပူပါတယ်။